ကိုရိုနာဗိုင်းရပ်စ်ကြောင့်အီတလီနိုင်ငံအတွင်းကစာတင်ကြောင်းတွေအားလုံး၁၀ရက်ကြာပြိမ့်မယ်အကြောင်းအစိုးရကကြေညာတဲ့အချိန်ထဲမှာပဲဒီဗိုင်းရပ်စ်နောက်ထပ်ကူးစက်တဲ့နိုင်ငံ၄နိုင်ငံတိုးလာပါတယ်ချီလီဟန်ဂရီပိုလန်နဲ့ဆလိုဗေးနီးယားနိုင်ငံတွေကလည်းသူတို့တိုင်းပြည်ဒီဒီမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေရှိလာနေပြီဖြစ်ကြောင်းဗုဒ္ဓဦးနေကပြောပါတယ်ဟန်ဂရီမှာကူးစက်သူကတော့အီရန်နိုင်ငံကကျောင်းလာတက်သူတွေဖြစ်ပြီးဆလိုဗေးနီးယားနိုင်ငံကလူနာကတော့မော်ရိုကိုနဲ့အီတလီနိုင်ငံတို့ကိုဖြတ်တန်းလာသူဖြစ်တယ်လို့ဆိုပါတယ်အီတလီနိုင်ငံဟာဥရောပတိုက်တွင်းယောဂကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးခုချိန်ထိကူးစက်ခံရသူ 2,800 နဲ့သေဆုံးသူ 100 ရှိသွားပြီဖြစ်ပါတယ်အီတလီအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တဲ့ဆုံးဖြတ်ချက်ကိုချပြီးစာတင်ကြောင်းတွေကိုမတ်လ15ရက်နေ့ထိပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာလို့ဆိုပါတယ်အခုချိန်ထိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့နိုင်ငံပေါင်း85နိုင်ငံရှိသွားပြီဖြစ်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနမ်ဂေဗရီယေဆုစ်ကလည်းပုံထုံးလေးမှာပြလို့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်ဒီယောဂဖို့ကိုထင်းချွတ်နိုင်ဖို့နိုင်ငံတိုင်းကအစွမ်းကုန်ကြိုးစားလှုပ်ဆောင်ကြဖို့လဲ WHO အကြီးအကဲကတိုက်တွန်းပါတယ်အမေရိကန်ပြည်ထောင်စုမှာတော့အခုချိန်ထိသေဆုံးသူ12ဦးရှိသွားပါပြီအစောပိုင်းဝါရှင်တန်ပြည်နယ်မှာ10ဦးသေဆုံးခဲ့တာအပါအဝင်ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာအသက်အရွယ်ကြီးရင်သူအမျိုးသား2ဦးသေဆုံးခဲ့တာဖြစ်ပါတယ်